မင်္ဂလာပါရှင်လွတ်လပ်တဲ့အာရှတန် RFA ရဲ့2024ခုနှစ်စက်တင်ဘာလ6ရက်တောက်ကြနေ့မနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ ကျမတီမင်းစင်ပါရှင်ဒီနေ့အစီအစဉ်မှာစစ်ကောင်စီကိုနိုင်ငံနဲ့ပြည်သူလူထုရန်သူအဖြစ် NUG ကြေညာတဲ့သတင်းဆောင်မှာ RFA ပေးစာနဲ့တိုင်းသားဘာသာအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းတွေကိုအရင်ဆုံးတင်ပြပါမယ်ရှင်။ပြည်သူတွေကိုစစ်ပွဲတွေမှာလူသားတိုင်းအဖြစ်အသုံးပြုရအောင်ရည်ရွယ်ပြီးအတင်းအဓမ္မတိုက်ပွဲဝင်ခိုင်းဖို့ကြိုးပမ်းနေတဲ့စစ်ကောင်စီရဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုနိုင်ငံနဲ့ပြည်သူလူထုရဲ့ရန်သူအဖြစ်သတ်မှတ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG ကမနေ့ကကြေညာလိုက်ပါတယ်စစ်ကောင်စီကနိုင်ငံတွင်းကပြည်သူတွေရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးပညာရေးနဲ့လူမှုရေးစတဲ့အကျိုးစီးပွားတွေနဲ့နိုင်ငံတော်ရဲ့ဂုဏ်သိက္ခာကိုထိပါးစေတဲ့လုပ်ရက်တွေကိုကျူးလွန်နေပြီးနိုင်ငံကိုအလုံးစုံပြတ်သုံးအောင်ဦးတည်လှုပ်ဆောင်နေတဲ့အဖွဲ့လို့လည်းရေးသားထားပါတယ်မြန်မာနိုင်ငံမှာအလွန်အလွန်ရက်စက်မှုတွေထပ်မဖြစ်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကလှုပ်ရှားတင်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကမနေ့ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့လပိုင်းတွေမှာလုံခြုံရေးကောင်စီကမလှုပ်ရှားတာဟာကုလသမဂ္ဂအထက်တန်းတာဝန်ရှိသူတွေအရေးတကြီးကိစ္စအဖြစ်သတိပေးထားတာတွေနဲ့ဆန့်ကျင်နေတယ်လို့ဝေဖန်ပါတယ်။မြန်မာနိုင်ငံအခြေအနေဟာ2016နဲ့2019လုံးကလို့လူမျိုးတုံးတက်ဖြတ်တာမျိုးအစာပြိုးတဲ့ပဲ့တင်တန်လို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကစွန်လိုင်လာကသတိပေးတာကိုလည်းထောက်ပြပါတယ်။ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တက်မတော် SSPP SSA ကနေခွဲထွက်ပြီးစစ်တပ်လက်အောက်မှာပြည်သူစစ်အဖြစ်နဲ့14နှစ်ရပ်တည်ခဲ့တဲ့စိန်ကျော့ပြည်သူစစ်အဖွဲ့ကမနေ့က SSPP နဲ့ပြန်ပူးပေါင်းလိုက်ပါတယ်။စိန်ကျော့ပြည်သူစစ်အဖွဲ့မှာ SSPP မိုင်းခေတက်မဟာ3ကတပ်သားတွေလည်းပါဝင်ခဲ့ပါတယ်။အခုတော့အဲ့ဒီအဖွဲ့ဝင်1000လောက်ကိုဥက္ကဋ္ဌဦးဆောင်ပြီးစစ်လက်နဲ့အပြည့်အစုံနဲ့ပြန်ပြီးပူးပေါင်းခဲ့ကြတာလို့အမည်မဖော်လိုတဲ့နှီးဆက်သူတယောက်က RFA ကိုပြောပါတယ်။သူတို့ကိုကြိုဆိုတဲ့အခမ်းအနားကို SSPP ဥက္ကဋ္ဌဘိုးချုပ်ကြီးစက်ပန်ဖာကိုယ်တိုင်တက်ရောက်ခဲ့ပါတယ်စစ်ကောင်စီကလက်နက်ကြီးနဲ့လေကြောင်းကတိုက်ခိုက်တဲ့အတွက်နိုင်ငံတဝန်ဩဂုတ်လအတွင်းအမျိုးသမီးအယောက်80တေဆုံးပြီး60နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့မြမအမျိုးသမီးတမကကမနေ့ကသတင်းထုတ်ပြန်ပါတယ်စကိုင်းတိုင်းမှာအများဆုံးတေဆုံးရပြီးရှမ်းပြည်နယ်ရခိုင်ပြည်နယ်ချင်းပြည်နယ်မကွေးတိုင်းမန္တလေးတိုင်းမွန်ပြည်နယ်တနင်္သာရီတိုင်းနဲ့ပဲခူးတိုင်းတွေမှာလည်းတေဆုံးသူတွေရှိတယ်လို့ဆိုပါတယ်ဩဂုတ်လမှာအမျိုးသမီး9ယောက်ကိုလည်းစစ်ကောင်စီကအကြောင်းမဲ့ဖမ်းဆီးခဲ့တယ်လို့လည်းဖော်ပြပါဗျာရှင်အလို့ရမလားမျှော်လင့်ချက်နဲ့မလေးရှားကိုသွားတဲ့အထောက်ထားမဲ့မြန်မာ15ယောက်ကိုထိုင်းနိုင်ငံတောင်ပိုင်းကနယ်စပ်မှာမနေ့ကကြားပြတ်ဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့စ်ကဖော်ပြပါဗျာလူဝင်မှုကြီးကြပ်ရေးဌာနနဲ့အဝေးပြေးလမ်းရဲရရှိတွေကအလုံးပိတ်ကားတစည်းကိုကြားပြတ်စစ်ဆေးတဲ့အခါမှာထိုင်းရင်မောင်းနဲ့တကွဖမ်းမိတာလို့ပြောပါဗျာမြန်မာနိုင်ငံကနေတရားမဝင်ဝင်လာသူတွေဟာထိုင်းတောင်ပိုင်းကနေတစ်စစ်မလေးရှားကိုသွားတယ်လို့လူဝင်မှုကြီးကြပ်ရေးဌာနကသတင်းရရှိထားတယ်လို့လည်းဖော်ပြပါဗျ။ထိုင်းကိုဖျက်ပြီးမလေးရှားမှာအလုပ်ရဖို့အတွက်ပွဲစားကိုတယောက်ကိုမြန်မာငွေကျပ်350နှုန်းပေးခဲ့ရတယ်လို့မြန်မာတွေကထွက်ဆိုပါဗျ။အများပြည်သူထောက်ခံတဲ့အတွက်ကာစီနိုလောင်းကစားနိုင်ခွင့်ရရှိမဲ့အစီအစဉ်တွေကိုထိုင်းဆိုရတဲ့ကရှစ်ဆက်ဆောင်ရွက်မယ်လို့အထက်တန်းတာဝန်ရှိသူတယောက်ကပြောကြားတဲ့အကြောင်း Reuters သတင်းကမနေ့ကဖော်ပြပါဗျ။ထိုင်းမှာအစိုးရကထိန်းချုပ်တဲ့မြင်းပွဲနဲ့ချဲထီလောက်ကိုပဲလောင်းကစားခွင့်ပေးထားပါတယ်။ဒီလိုရှိနေရကအကြီးစားဖျော်ဖြေရေးအမျိုးမျိုးစုပေါင်းထားတဲ့နေရာမှာကာစီနိုလောင်းကစားရုံမှာထားရှိရေးဥပဒေကြမ်းကိုလက်ခံမခံအွန်လိုင်းကနေပြည်သူသဘောထားကောက်ယူတဲ့အခါမှာ80ရာခိုင်နှုန်းကလက်ခံကြတယ်လို့ဗန်ဒါရေးဒူးဝင်ကြီးကပြောပါတယ်။စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမတိုင်ခင်စစ်ရေးအရှိန်မြှင့်ဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကပြောထားပါတယ်။အခုဆိုမန္တလေးမှာလည်းစစ်ရေးတန်းစားပြုလာပါပြီ။စစ်ရေးအရှိန်မြှင့်လာမဲ့ပေါ်ပြည်သူတချို့ရဲ့သဘောထားတွေဘယ်လိုရှိသလဲ။ကျမကပဲစူးစီးတင်ပြထားပါတယ်ရှင်။စစ်ကောင်စီရဲ့2025ရွေးကောက်ပွဲမတိုင်ခင်စစ်ရေးအရှိန်မြှင့်ကြဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကဩဂုတ်လ28ရက်မှာကျင်းပတဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာပြောလိုက်ပါတယ်။လက်ရှိမှာမြို့ပေါင်း80ကျော်ကိုတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ NUG ရဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထိန်းချုပ်ထားပါတယ်။မန္တလေးမြို့အခြေစိုက်စစ်ကောင်စီရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်လပခကိုသိမ်းဖို့ခြေလှမ်းစနေပြီလို့ Brave Warriors for Myanmar BWM အဖွဲ့ကစက်တင်ဘာ3ရက်မှာကြေညာထားပါတယ်။စစ်ပွဲဆိုတာမကောင်းပေမဲ့လက်ရှိဘဝထက်ပိုဆိုးစရာမရှိတော့လို့ဖြစ်လာရင်လည်းမတုံ့ဟုတ်တော့ဘူးလို့မန္တလေးမြို့ကန်တယောက်ကပြောပါတယ်။
တနေ့လုံးအနေစားစာရဖို့တညာလုံးတယောက်ကစီတန်းတယောက်ကမနေဂျာလုံးဥပမာ1000ခွဲ18000ရတဲ့အလုပ်သမားတွေပါရှိတယ်။မဆေးတုတ်တဲ့ဒီလက်သမားအဲ့လိုလိုရသူတို့ကဒီ5000 6000ရဖို့တညာလုံးတန်းပြီးမနေဂျာလည်းအဲ့စီလေးဖြည့်ပြီးလုပ်သွားစီဘိုးကသူတို့နေထွက်အသုံးပုံတုံရှင့်ပြီးကွယ်အဲ့တော့သူတို့ဘွားမှာဒီချက်ပို့ပြီးစိုးရဟန်ဘာဘူးပဲဗျာရှိအောင်ပါလဲဖြစ်ရင်လည်းဖြစ်တော့ကွာဆိုပြီးတော့ဒါယူတိတ်ပြီးထူးပြီးမတုံလို့တော့
စစ်တပ်အာဏာသိမ်းထားတာ3နှစ်ခွဲကျော်လာတဲ့အချိန်မှာမြန်မာပြည်သူတွေအထွေထွေအကြက်တဲကိုရင်ဆိုင်နေရတာပါဆေးအုပ်စုကိုအမြန်ဆုံးညီကုန်းချုပ်ပေးနိုင်မှပြည်သူတွေအသက်ဝဝပြန်ရှုနိုင်ကြမယ်လို့လည်း NUG ဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအစိုးရအဖွဲ့အစည်းအဝေးမှာပြောပါရယ်ကိုလက်ထက်မှာဆေးအာဏာရှင်ကိုဖျက်နိုင်မှကိုမျိုးဆက်ကလေးတွေလူသားပီပီနေနိုင်လိမ့်မယ်လို့ရန်ကုန်မြို့မှာနေတဲ့3နှစ်ကျော်ကလေးငယ်ရဲ့မိခင်ကမျှော်လင့်ထားပါရယ
်စစ်ကောင်စီကိုကျမတို့လက်ထက်မှာပြက်ပြုတ်မှာကျမရဲ့ကလေးငယ်လေးလက်ထက်မှာအချမ်းပြီးတော့လူသားပိတာစွာနဲ့နေထိုင်နိုင်မှာဖြစ်ပါတယ်။ကျမတို့ရဲ့လက်ထက်မှာပဲစစ်ဘေးဒုက္ခတွေစစ်ဘေးတောကတွေအပြီးသက်ချုပ်ငိမ့်သွားဖို့တော့ကျမကဆန္ဒပြုပါတယ်။စေရေးအရှိန်မြင့်တင်မယ်မြမပြည်အနှံ့ပြားမှာစစ်ပွဲတွေဆင်နွှဲမယ်ဆိုရင်လည်းကျမကတော့စစ်ကောင်စီကိုအပြတ်ဖြုတ်နိုင်ရင်ကိုပဲကျင့်တတ်ပါပဲ
။ရန်ကုန်မှာစစ်ဖြစ်ရင်ရှောင်းတန်းရခတ်နိုင်ပေမဲ့ရင်ဆိုင်သွားမယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့အမျိုးသားတစ်ယောက်ကလည်းပြောပါတယ်။
ရန်ကုန်မြို့ကလူရည်ထူတက်တယ်ဟိုတိုက်ခန်းနေနေကြရတယ်အဲ့အတွက်ဟိုတကယ်တကယ်တမ်းဖြစ်လာပြီဆိုရင်တော့ပြေးရပြူရခတ်တာမျိုးတွေကတော့ရှိရပေါ့နော်ကျွန်တော်အနေနဲ့ဆိုရင်တော့တိုက်ပွဲတွေဖြစ်လာခဲ့ရင်လည်းရင်ဆိုင်ရမှာပဲလေနော်ဟိုရန်ကုန်မြို့မှာမှဒီလိုမြို့သိမ်းတိုက်ပွဲတွေဖြစ်လာတယ်တိုက်ပွဲတွေကြီးကြီးမားမားဖြစ်လာပြီဆိုရင်လည်းဒီပွဲကပြီးပြီထမင
်းအခုလိုပြည်သူတွေကလက်ရှိအခြေအနေကိုရင်ဆိုင်ဖို့ပြင်ဆင်နေတဲ့အချိန်မှာစစ်ကောင်စီကလာမယ့်2025မှာရွေးကောက်ပွဲလုပ်နိုင်ဖို့အပူတပြင်းစူးစမ်းနေပါတယ်ဆေးအနာရှင်လုံးမဲ့တရားမဝင်တဲ့ရွေးကောက်ပွဲကိုဆန့်ကျင်ရမယ်လို့နိုင်ငံရေးလှိလာသူရှေ့နေဦးကြည်မြင့်ကသုံးသပ်ပါတယ်
။သူတို့ရွေးကောက်ပွဲနဲ့ထွက်လိမ့်မယ်။အဲ့လိုလှုပ်လာလို့ရှိရင်တရုတ်ရုရှားအိန္ဒိယအဲ့ဓာတွေကလည်းအတိမာပြုတ်လိုက်လိမ့်မယ်။ဒါကြောင့်မလို့ဒီတရားမဝင်တဲ့နော်ဆေးအနာရှင်လုံးမဲ့ရွေးကောက်ပွဲကိုဆန့်ကျင်ရမယ်။သူတို့လှုပ်မရအောင်စီးရေးအချိန်မြင့်ရမယ်။
လက်နက်ကိုင်အဖွဲ့အစည်းတွေနဲ့တော်လှန်ရေးအင်အားစုတွေကဒီရွေးကောက်ပွဲကိုသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေမှာလှုပ်ခွင့်ပြုမှာမဟုတ်ဘူးလို့ပြောဆိုတဲ့တန်းတွေလည်းထွက်လာပါတယ်။မြန်မာမဟာဗျူဟာနဲ့မူဝါဒရေးရာလေ့လာရေးအဖွဲ့ ISP မြန်မာကတနင်္ဂနွေလုံးမှာရှိတဲ့မြို့နယ်ပေါင်း330ထဲက233မြို့နယ်မှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ဒီလိုနိုင်ငံရဲ့3ပုံ2ပုံကျော်မှာစစ်ပွဲတွေရှိနေပေမဲ့တစ်ဖက်မှာလည်းစစ်ကောင်စီကရွေးကောက်ပွဲအတွက်အောက်တိုဘာ1ရက်ကနေ15ရက်နေ့အထိတနိုင်ငံလုံးမှာလူဦးရေနဲ့အိမ်အောင်စုတကောင်စင်းကောက်မယ်လို့ကြေညာထားပါတယ်ရှင်
။ဆက်လက်ပြီး RFA ပေးစာပြန်စာအစီအစဉ်မှာ ARE တိုင်းရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကပေးပို့လာတဲ့စာတွေကိုမတ်ဇူလိုင်မျိုးကကောက်နှုတ်တင်ပြထားပါတယ်ရှင
်။မင်္ဂလာပါ။ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါတယ်ရှင်။ဒီတစ်ပတ်အစီအစဉ်မှာ ARE တိုင်းကပေးစာကိုအရင်ဆုံးတင်ပြကြပါမယ်။ကျွန်တော်ကတော့ ARE တိုင်းကဝန်ထမ်းတဦးပါ RFA ရေ။ကျွန်တော်တို့ရွာကကျေးရွာယာအိမ်မှုကဝန်ထမ်းတွေလဲစစ်မှုထမ်းရမယ်။စစ်မှုမထမ်းချင်ရင်ငွေပေးရမယ်ဆိုပြီးတော့ကြက်ငွေ2000ကိုအကျွေးတောင်းတယ်လို့တောင်းနေလို့ပါ။ကျွန်တော်တို့အားလုံးလဲကုန်စည်နှုံးတွေကြီးတာနဲ့စစ်မှုထမ်းဥပဒေကနှိပ်စက်တာတွေအပြင်တခိုးတမျှရန်ကျန်းမာရေးကပ်ဘေးစတဲ့ဘေးပေါင်းစုံကိုအလူအလဲခံနေရတာပါ။ဒီအကြောင်းနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေသိအောင်တင်ပြပေးစီကျင်ပါတယ်ဆိုပြီးပြပို့လာတာပါရှင်။အခုဆက်ပြီးတော့ရှမ်းပြည်နယ်ကပေးစာကိုတင်ပြပါဦးမယ်။ကျွန်တော်ကတော့ရှမ်းပြည်နယ်တောင်ပိုင်းကြောက်တလုံးကြီးမြို့နယ်ကက်ကူကျေးရွာအုပ်စုကဒေသခံတဦးပါ။ကျွန်တော်တို့ရွာမှာပြီးခဲ့တဲ့ဩဂုတ်လကစပြီးတော့စစ်မှုထမ်းကြီးဆိုတဲ့ခေါင်းစဉ်နဲ့တအိမ်ကိုငွေကျပ်၄သိန်းနှုန်းကောက်နေလို့ပါ။စစ်ကောင်စီတက်အတွက်၂သိန်း PNO ပြည်သူစစ်အတွက်၂သိန်းဆိုပြီးတော့ကောက်နေတာပါတဲ့။အစမပြေတဲ့ကြားမှာဒီလိုမျိုးအနိုင်ကျင့်တောင်းခံနေတဲ့အကြောင်း RFA ပေးစာပြန်စာအစီအစဉ်ကနေတဆင့်တင်ပြပေးပါဆိုပြီးပေးပို့ရင်ဖွင့်လာတာပါရှင်။အခုတခါတော့ရှမ်းပြည်နယ်တောင်ပိုင်းရဲဆောင်မြို့ကဒေသခံတဦးရဲ့ပေးစာကိုတင်ပြကြပါမယ်။ RFA ရေကျွန်တော်တို့မြို့မှာရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP အဖွဲ့ကဆက်ကြီးတွေကောက်နေလို့ပါ။ RCSS အဖွဲ့ကရဲဆောင်မြို့နဲ့တိတ်မဝေးတဲ့ဒီကြောက်ဆောင်ကုန်းကျေးရွာနားမှာတက်ဆွဲထားပြီးတော့ရက်ဆောက်ပင်တရလမ်းမှာသွာလာတဲ့ခရီးသွားကားတွေကုမ္ပဏီကားတွေနဲ့ဆိုင်ကယ်တွေကိုဆက်ကြီးတွေကောက်နေတာပါအနည်းဆုံးကျပ်ငွေ9000ကနေအများဆုံးကျပ်ငွေ3သိန်းနဲ့5သိန်းကြားကောက်ပါတယ် SSPP အဖွဲ့ကတော့ရက်ဆောက်မြို့ထဲမှာဖွင့်ထားတဲ့ဆိုင်တွေကိုစင့်ခေါ်စာပုတ်ပြီးတော့ဆက်ကြီးငွေကောက်ပါတယ် ငွေကိုတော့သူတို့တက်ဆွဲထားတဲ့ဘန်းကွေရွာမှာသွားသွင်းပေးရပါတယ်။ဆိုင်တဆိုင်ကိုသိန်း30ကနေသိန်း40အထိပေးဆောင်လိုက်ရတာပါ။ဒီအကြောင်းလေးတင်ပြပေးပါဆိုပြီးပေးပို့လာတာပါရှင်။အခုတစ်ခါတင်ပြချင်တာကတော့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဘက်ကပေးပို့လာတဲ့စာပါ။ကျွန်တော်တို့ဒေသကတော့ကြောက်ဖြူမြို့နယ်မိုင်30ကျော်ဝေးပြီးတော့ရေချောင်းသွားလာရေးတစ်ခုတည်းကိုပဲအားကိုးနေရတဲ့ဒေသတစ်ခုပါ RFA ရေးကျွန်တော်တို့ဒေသမှာလွန်ခဲ့တဲ့3နှစ်လောက်ကလေးကဒီစစ်ကောင်စီရဲ့အုပ်ချုပ်ရေးမတက်ရောက်တော့ပဲအရခပြည်သူအစိုးရ ULA ကအုပ်ချုပ်ထားတာပါအုပ်ချုပ်ရေးစတဲ့အချိန်ကနေစပြီးတော့အခုအချိန်ထိလာစင်ကြီးအမျိုးသားရံပုံငွေထောက်ပံ့ကြီးဆိုပြီးတော့ခေါင်းစဉ်အမျိုးမျိုးနဲ့ငွေတွေစံတွေကိုကောက်ခံနေပါတယ်မပေးရင်ဖမ်းဆီးတာတွေရှိတာကြောင့်ကြောက်လန့်ပြီးတော့ပေးနေကြရပါတယ်ဒေသခံတွေအနေနဲ့အရင်ကပေးနိုင်ကြပေမဲ့အခုလိုမျိုးစားဖို့တောင်အနိုင်နိုင်ဖြစ်နေကြတဲ့အချိန်မှာပေးဖို့အခက်အခဲဖြစ်နေကြပါတယ်။ဒီလိုအခက်ကြုံနေရတာတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေသိစေချင်ပါတယ်ဆိုပြီးပေးပို့လာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကစာရီမှာပေးပို့သူတွေရဲ့လုံခြုံရေးအရာနာမည်တွေကိုမဖော်ပြဘဲတင်ပြခဲ့တာပါရှင်။နောက်တစ်ပတ်မှာလည်း RFA ပရိသတ်တွေရှင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။
အခုတော့ရှမ်းတိုင်းသားဘာသာအစီအစဉ်ကိုထုတ်လွှင့်ပါမယ်မြန်မာဘာသာစာရင်းထိုးနဲ့နားဆင်ကြည့်ရှုရမှာပါရှင
်မိုင်ဆုံခါပြည်နောက်ကွန်းမင်းတိုင်းတန်းဆင်တိုဇာဆောင်ပင်ယူလီကတ်ယဲနီယုခနောမွန်းနေ့ဝန်တီ6လွန်စက်တမ်ဘာပြီခရစ်ဆောင်ဟင်းပိုင်ဆောက်စီလက်နီပီတိုင်းဆိုင်ပတ်ပိုင်18နီလွန်10မိုင်စီခံဝန်ဆုကဟုံးပွဲစင်အရဖေတဲခမိုင်ပွဲစင်ဖိုင်တိုင်းယူအောตอนน่ะวงในใจเมืองเป็นเพราะว่าปุ่นพรสิใจหีพงตั้งขาวนางเยหอมเตหอมกันให้งานข่าวเงาในปันกว่าค่ะอ
เมืองใต้ปอดห้องเนื้อซีวิ่งหนองเขียวนั้นจุ้มซึกตางปลองเทียนเนี่ยเลอตึกจุ้มซึกมันซึกมันยื้อกองลงใส่หมู่วานเตียนเป็นปังตึกและตุ้มเตื้อสายใจก้นวันก้นเมืองปังตึกอันเปลี่ยนอยู่ตั้งวันไม่โปกต้องคำฝ่ายซันวิ่งหนองเขียวเลียนแค้นเมืองใต้ปอดห้องปอดจานันหึงนั้นมาหิมสองวงวันที่สองวันที่สามปุ่นมาในซึกมันอันอยู่ตั้งเวียงปังหูหลงนั้นยื้อกองลงกว่าตั้งเวียงหนองเขียวส่งแห้งซึกจอยมากองลงตุกใส่ในวันแลเฮือนก้นวันลูกก๋อยมีก้นลูกตายป้าในเสตาอําไปยืนยันไล่ข้อมูลหอยอยต่อถึงวันที่4ปนมาใน2ฝ่ายตึกยื้อกันซึกมันก็ปล่อยหมากลงเสนอวันในส่วนอยู่คือใหญ่และก้นเมืองนับเหงหุบยาพีซึกเสือก้นวันเจอยาจากซึกแต่เป็นก้นวันต้องคําวันไม่ปกวันหมักแกงวันตินลอยตองเฉยซะนาย
เมืองได้ปอดซานตั้งใจวิ่งปังล่องนั้นตับตาหารเมืองหรือตับปลิกย่างแหลง KSP อันเตยลงปองจึงก้นเมืองเจเมืองย่างแหลง IEC ติ่งยอบก้นหกก่ออันทางเธอไม่ว่าเผาเฮือนก้นวันขาก้นวันซองเปียงไต KNDF ออกลิกปืนเผาไม่ว่าก้นหกก่อเจือแง่ตาหารเมืองปลิกย่างแหลงที่ไว้เมื่อเหลือนจุลายป่วนมานั้นเต้นก้นซึกมันหาก่อก้นซึกปิดตุจีเพียนโอก่อหนึ่งเนื้อนั่นตาสามก่อเป็นก้นเมืองอันซึกมันอัธมายอบเอามาเฮ็ดซึกในตับซึกเกตเคเจอจัดย่างแหลงลาดครั้ง2-3 ปีไว้ซึ่งมันยึดอาณาจึงเมืองมาในซึกย่างแหลงหลอดตึกโคบยึดไหลปื้นติซึ่งมันเสเปิดไว้ตะปางเศร้าปลิก14ตับตะปางเศร้าอ่อน17ตับก้นเมืองมาแจ้งความเปิดเรื่องมีไว้อยู่4ปาก30ปลายเก่าเรื่องวันไหน
เมืองได้ปอจันจีเวียงฝ่ายขุนนั้นฝ่ายปกป้องยุกมุ่นนำกัดก้นหนุ่ม FLY ได้คอมตีพ้องงำปกป้อง IEC เจเมืองย่างแหลงจัดปังสอนฝ่ายพ้องงำและปุ๊กปองปันกุ้นหนุ่มในเจเวียงฝ่ายขุนเมืองได้ปอจานปังสอนในจัดเฮ็ดวันที่31เดือนออกัสต์ตั้งวันที่1ในลูกเดือนเซปติมเบอร์ข้าวตั้ง2วันจัดเฮ็ดในพื้นที่อันซึกย่างแหลงหลอตึกยึดเอาไว้ใต้มือซึกมันปังสอนในฝึกสอนปันกุ้นหนุ่มเฮาเป็นผู้อ่อนโหแลเฮาหมอเข้าหาบการลงบองจึงจัดปองเมืองกว่าดูเตียนกุ้นหนุ่มในเจเวียงฝ่ายขุนและกุ้นหนุ่มเจอปลายเพศึกสือนับโห10เข้าโฮมเลียบเฮน
ข้าหมายปล่อยเสียงฝ่ายใต้ตอนนำวงในสุดเยาวตีในออใจหยีพงตังขาวนางใหญ่หอมหอมจมปีน้องก้นเมืองใต้ส่งซื้อหับถอมเสียงใต้อารฟีวันสุกวงนาแทงอยู่ให้อยู่ลีกัดเย็นห้ามเขียนหายังเสียกำหมายสงค่ะ
อารฟีเอซีซินโกดีมาเวียนาบยาซีเมียมาปิดูปิดามยาเบียนเนี่ยกินเวจาบาซีชิน
Radio Free Asia.